ကာဇာမာလူသားချင်းစာနာထောက်ထားမှုအကူအညီတွေအတွက်စစ်စင်ရေးတွေယာယီရနာဖို့စဉ်းစားမယ့်အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောပါရယ်ဒါပေမဲ့လုံးဝအပြစ်ခတ်ရစဲရေးလက်ခံမှာမဟုတ်ဘဲနဲ့ဟာမတ်စ်တွေဖမ်းထားတဲ့တရားခံတွေကိုလွတ်ပေးဖို့တောင်းဆိုတာပါအရက်သားတွေဘေးကင်းရာကိုထွက်ခွာနိုင်ဖို့စာနာမှုအကူအညီတွေပေးနိုင်ဖို့နဲ့ဖမ်းဆီးခံတရားခံတွေကိုလွတ်မြောက်အောင်လုပ်နိုင်ဖို့ကိစ္စတွေကိုသမ္မတဂျိုးဘိုင်ဒန်အစ္စရေးဝန်ကြီးချုပ်နဲ့ဆက်သွယ်ပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဖြူတော်ကလည်းသတင်းထုတ်ပြန်ပါတယ်။ပါလက်စတိုင်းအရက်သားတွေကိုအကာအကွယ်ပေးဖို့နဲ့ထိခိုက်မှုနည်းပါအောင်လုပ်ဖို့သမ္မတဘိုင်ဒန်ကပြောပေမဲ့အစ္စရေးကဟာမတ်စ်ကိုစစ်ဆင်နေတဲ့အပေါ်မှာတော့ထောက်ခံကြောင်းပြောပါတယ်။အစ္စရေးတိုက်ခိုက်မှုတွေကြောင့်ဂါဇာမှာတည်ဆုံသူက1000ကျော်သွားပြီလို့ဂါဇာကျန်းမာရေးဌာနကပြောပါရယ်။တနင်္လာနေ့ကတော့ဂါဇာကမ်းမြောင်ဒေသလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရစဲရေးချက်ချင်းလှုပ်ဆောင်ပေးဖို့ကုလသမဂ္ဂအေဂျင်စီတွေနဲ့နိုင်ငံတကာပြည်ထောင်စုအဖွဲ့တွေကပူးတွဲကြေညာချက်တည်းထုတ်ပြန်ထားပါရယ်ရှင်။